ရုတ်နိုင်ငံအနောက်မြောက်ပိုင်းဒေသမှာငရင်နှစ်ခုလုခဲ့တဲ့အတွက်အနည်းဆုံးလူ83ဦးသေဆုံးသွားပြီးရာနဲ့ချီထိခိုက်ဒဏ်ရာရသွားတယ်လို့တရုတ်အစိုးရရရှိတဲ့ကပြောပါတယ်။ငရင်ဟာမြေအောက်တိတ်မနဲ့လာတဲ့နေရာကိုဗိုလ်ပြုတ်ပြီးလုသွားခဲ့တာဖြစ်ပါတယ်။ပထမလုခဲ့တဲ့ငရင်ကတော့ဒနစ်လာနေမနဲ့အစောပိုင်း9နာရီ45မိနစ်လောက်ကကန်ဆူပြည်နယ်ဒင်းချီမြို့မှာလုသွားခဲ့တာဖြစ်ပြီးပြင်အား 5.9 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပြောပါတယ်။ငရင်ဟာမြေအောက်10ကီလိုမီတာလောက်ကိုဗိုလ်ပြုတ်ပြီးလုသွားခဲ့တာဖြစ်ပါတယ်။ပြင်အား 5.6 ရှိတဲ့ဒုတိယငရင်ကတော့အဲ့ဒီဒေသမှာပဲမြေအောက်အနက်အတူတူလောက်မှာလုသွားခဲ့တာဖြစ်ပါတယ်။အဲ့ဒီငရင်တွေလုပြီးမကြခင်နောက်ဆက်တွဲငရင်ငယ်တွေလည်းဇက်တိုက်လုခဲ့တယ်လို့ဆိုပါတယ်။ငရင်တန်းကြောင့်ရာနဲ့ချီတဲ့အဆောက်အုံတွေပြိုကျခဲ့တယ်လို့ထောင်နဲ့ချီတဲ့အဆောက်အုံတွေလည်းပျက်စီးကုန်တယ်လို့ဆိုပါတယ်။လူဦးရေသိပ်မထူထပ်ထလည်းလူရည်တိတ်မထူထက်လာတဲ့ဒီဒေသမှာလျှက်စင်မီတွေလည်းပြတ်တော့ကုန်ပါတယ်။ငရင်တန်းခံခဲ့ရတဲ့ကြေးရွာအတော်များများမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွက်တရုတ်အစိုးရကအဲ့ဒီဒေသကိုတပ်ဖွဲ့ဝင်တွေကိုဆေးလွှတ်ထားတယ်လို့ဆိုပါတယ်။